အာကောင်းတဲ့ဆိုင်ကလုံးမုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းမှာမိုးကြီးမြေပြိုနိုင်တဲ့အခြေအနေရှိလို့ဒုက္ခသည်တွေစိုးရိမ်နေကြရဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဆောထပ်ပါ။အနည်း20အတွင်းအပြင်းထန်ဆုံးလို့ဆိုတဲ့အန်ဖန်ဆိုင်ကလုံးမုန်တိုင်းဟာအခုမေလ20ရက်နေ့ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စတင်ဝင်ရောက်နေပြီး အခုအညီတွေလိုအပ်နေရဲ့ကော့ပဇာခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာအခြေအနေပိုဆိုးလာမှာရေကြီးမြေပြိုမှုတွေရှိလာမှာစိုးရိမ်နေကြပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတချို့မုန်တိုင်းသတိပေးချက်ထုတ်ပြန်သလိုကော့ပဇာခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းရှိရဲ့နေရာတွေမှာအတန်းချက်ဆက်တဲ့လိုက်လံသတိပေးရရေးလည်းလုံဆောင်နေရလို့ဘာလုခါလီဒုက္ခသည်စခန်ကဦးအစ္စ တော့တဲ့စကားမှဆိုရင်အဲရေကြီးတာတော့နော်မြေကျူတာတော့ရှိသေးတယ်လို့ဆိုပြီးတော့အမဒုက္ခတွေကဆက်ကအဲအရှိရှိပေါ့ဘုန်းဆက်နေတာကိုသိရပါတယ်ခင်ဗျာအခုဒီနေ့ဆင်နာရီယာပြောင်းမှာမုံတိုင်းတက်ချက်လာနေဆိုပြီးတော့အဲ့လိုအားတော့လူတိုင်းကကြောက်နေတာကိုသိရပါတယ်ခင်ဗျာ
လေပြင်းတိုက်တာမိုးသည်ရာကြောင့်ကော့ပဇာခရိုင်ထဲမှာရှိရဲ့ရ ेंजर ဒုက္ခသည်စကန်30ကျော်မှာတချို့ကစိုးရင်ရတဲ့အခြေအနေရှိကြောင်းကုဒုပလောင်ဒုက္ခသည်စကန်ကဦးမောင်မောင်ကပြောပါတယ်။အား
ကအခြေအနေရလောကဒီမှာမိုးဝနေပါတယ်၊ဘုံတိုင်းပေါ်လည်းနေနေထိုင်နေပါတယ်အခုအခြေအနေရလောကစိုးရင်ရတာအများကြီးမှရှိတယ်။အဲဒီကံတည်းရှိရတဲ့လောကလေးဒုက္ခသည်စကန်နေတဲ့ကုဒုပလောင်ဒုက္ခသည်စကန်နေပါ။ဘုံတိုင်းတိုင်းမှာဘုလို့ဆိုရင်ဒီမှာမိုးနေပြုံမှုတွေလည်းရှိတယ်။ဒီမှာအထူးရည်ရဒီလိုရှိတယ်ကျွန်တော်မှကောင်းပေါ်မှာရှိတဲ့တောင်ကျမ်းမှာလည်းရှိသေးတယ်။အဲ့ဒီရဲ့အညာကတော့ကျွန်တော်မှသူ့ရည်နေရတာပေါ့
။အန်ဒီရဲ့ရှိတဲ့နေရာတွေကနေယာယီနေရာရှုချောင်းပြဖို့အတွက်လဲကုညီရဲ့အဖွဲ့တွေကကန့်ကန့်ထားရလို့ဦးမောင်မောင်ကပြောပါတယ်။အင်ကြီးကမိုးစလားဌာနခံမှန်းချက်မှာမုံတိုင်းဒီရဟာဆယ်ပြီကနေ16ပြီအထိတက်နိုင်တယ်လို့ဖော်ပြထားပါတယ်။ပြီးနေနောက်ပိုင်းလူရည်3သိန်းကျော်လောက်ကိုနေရာရှုပြောင်းပြီးဖြစ်ပေမဲ့ရွန်ဂျာဒုက္ခသည်စကန်ဒီဘက်မှာတော့မနှက်ပြန်အခြေအနေပေါ်မူတည်ပြီးအခုအညီတွေရနိုင်မယ်လို့ဒုက္ခသည်တွေကပြောပါတယ်။ရွန်ရအုံကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုစစ်စစ်လက်ခံဖို့သဘောတူထားပေမဲ့အခုကပ်ပြီးအခြေအနေကြောင့်နေရပြန်ရေးအစီအစဉ်တွေယာယီရန်သားထားရပါတယ်။မကြသေးခင်ကလည်းဒုက္ခသည်စကန်တွင် COVID-19 ရောဂါပိုးကူးစက်ခံရသူဒုက္ခသည်တဦးရှိရလို့တခွဲအဖြေထွက်ထားပါတယ်။ကျွန်တော်စောထပ်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်။